မမြနာနာသိလာမဲနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်ဒီ2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေစက်တင်ဘာလ10ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့ည12နာရီထိခွင့်ပြုထားပါတယ်အဲ့မှာအနည်းဆုံး6ပေခွာပြီးတော့တစ်ချိန်မှာလူ50ထက်မပိုတဲ့စုဝေးမှုတွေနဲ့အထူးသဖြင့် COVID-19 ကူးစက်မြန်ရောဂါကာကွယ်ထိန်းချုပ်ရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်ကြပါဆိုပြီးတော့ညွှန်ကြားထားတာလည်းရှိပါတယ်။ဒါပေမဲ့နိုင်ငံရေးပါတီတွေဘက်ကရောကိုယ်စားလှယ်လောင်းတွေဘက်ကရောလိုက်နာမှုအားနည်းနေတယ်။ဒါကြောင့်သက်ဆိုင်တဲ့ပါတီတွေဘက်ကကြီးကြပ်ပေးကြပါအောင်ဆိုပြီးတော့ရွေးကောက်ပွဲကော်မရှင်ကမနေ့အောက်တိုဘာလ24ရက်နေ့ကလည်းကြေညာချက်ထုတ်ပြီးမြစ်တာရက်ခံတဲ့အထိဖြစ်ခဲ့ပါတယ်။ဒီကြားထဲမှာအာဏာရပါတီနဲ့အတိုက်ခံပါတီထောက်ခံဝင်းရံတဲ့သူတွေကြားမှာခိုက်ရန်ဖြစ်တာတွေမတော်တဆဖြစ်တာတွေနဲ့စိုးရိမ်ရာနေတာဖြစ်လာပါတယ်ဒီပေါ်မှာရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်နေတဲ့မမျှနန္ဒာသိန်းတို့အနေနဲ့ပေါ့နော်ဘလို့များသုံးသပ်မိလဲ
ခုကတော့ဒီကိုဗစ်ကာလမှာတော့ဒီကျမရေဝန်ကြီးဌာနကနေပြီးတော့မှကိုဗစ်စီကန်းနေပေါ့နော်ဒီမက်ဆယ်စီယူနဲ့အခါမှာဒီလိုက်နိုင်ရမယ့်ကိုဗစ်စီမီစီကန်းတွေကိုထုတ်ပြန်နေတာမျိုးရှိတယ်ပေါ့နော်ဒီ SOP 1နဲ့2ဆိုပြီးတော့အဲဒါပေမဲ့လည်းပဲတတိယရောက်ဒီဆောင်ရွက်နိုင်မှုကြတော့နည်းနည်းကွဲပြားသွားတယ်ပေါ့နော်ဆိုတော့အဲ့ဒါကတော့ဘလို့ဖြစ်လဲဆိုဒီကိုဗစ်ကသူကဒီလူ50ပေါ့နော်လူကတ်တက်လိုက်တဲ့အခြေအနေပေါ်မှာတခါလေးမှကိုယ်စားလှယ်လောင်းတဲ့ကိုယ်ဟန်မပါတော့ဘဲနဲ့အဲဒီဝင်းရံထောက်ခံတဲ့သူတွေဆိုပြီးတော့မှဒီအုပ်စုလိုက်တွေကထွက်ကြတာပေါ့နော်ဒါပါတီပေါင်းစုံကနေပြီးတော့သွားကြလာကြတယ်ပေါ့နော်ဆိုတော့အဲ့ဒီအခါမှာကျတော့ခွင့်ပြုချက်တင်တာမျိုးမရှိတော့ဘူးပေါ့နော်ဒီပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်ဒီလက်ညောင်းမှာတွေ့တာတွေရှိတယ်ဒီဟာကိုအရေးယူရတာလေဒီအခြေအနေမလုံနိုင်ခဲ့ဘူးပေါ့နော်ဒီအရေးယူမှုအပိုင်းနဲ့ကြက်မမတ်ဒီဆောင်ရွက်ခဲ့မှုအပိုင်းကလည်းနေတာရယ်အဲ့တော့ပြီးတော့ဒီလူမျိုးရေးပိုင်းကလည်းဒီမချနိုင်ခဲ့တဲ့ပုံမှာတခြားသောဒီမလိုလားအတဲ့ပြဿနာတွေပေါ့နော်ဥပမာဒီထိတိုက်ပေါ့ဒီပါတီနှစ်ခုကဒီစက်မြင်ပါအုပ်စုနဲ့ဆိုတာထိတိုက်တွေ့မယ်ဆိုလို့ရှိရင်ဒီအရင်းပွားမှုတွေဖြစ်တယ်ဒီလက်ကျနှက်ကြတဲ့ဟာတွေဖြစ်တယ်ပေါ့နော်
မြန်မာပြည်မှာဆိုရင်အခုမဲဆွယ်စည်းရုံးနေကြတယ်ပေါ့နော်ဒါပေမဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေမဲဆွယ်စည်းရုံးမှုတွေမှာဘာပြဿနာမှမရှိပါဘူးဒါပေမဲ့ဒီပါတီကြီးနှစ်ခုဖြစ်တဲ့လက်ရှိအာဏာရပါတီ NND ရဲ့အတိုက်ခံပါတီပြည်ထောင်စုစံထိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီလူအုပ်စုတွေကြားမှာထိတိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ပါတယ်လူငယ်တဲ့ရက်ပိုင်းတုန်းကဆိုရင်မကွေးတိုင်းဘက်မှာလူအသက်ဆုံးရှုံးရတဲ့အထိဖြစ်ခဲ့ပါတယ်နောက်လူအုပ်စုလိုက်ရေမတော်တဆတိုက်တာတွေနောက်လူလူအသက်အန္တရာယ်ရှိတဲ့အနေအထားတွေလည်းဖြစ်လာနေတော့တပ်ဆိုင်တဲ့နိုင်ငံရေးပါတီတွေဘက်ကရောပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကရောဘလို့ကြက်ကြက်မတ်မတ်ဆောင်ရွက်တဲ့လို့အကြံပေးနိုင်တာရှိပါလဲရှင
်အတိအကျတော့လေကျွန်တော်တို့ကဒီမြို့နယ်တိုင်းမှာဒီရွေးကောက်ပွဲလုံခြုံရေးနဲ့စစ်မှန်ခံရေးကော်မတီဆိုတာရှိတယ်ပေါ့နော်အဲ့ဒီမှာဆိုရင်ကျွန်တော်တို့ကဒီအုပ်ချုပ်ရေးပိုင်းပါမယ်နောက်ပြီးတော့ဒီရဲမှုပေါ့နော်ရဲမှုပါမယ်နောက်ပြီးတော့ဒီမြို့နယ်ရွေးကောက်ပွဲကော်မရှင်ပါတယ်။နောက်ရွှေမြရဖတွေလည်းပါတယ်ပေါ့နော်။ဆိုတော့ဒီရွေးကောက်ပွဲဆိုင်ရာလုံခြုံရေးနဲ့စီမံခန့်ခွဲရေးကော်မတီကိုကျွန်တော်တို့ကဒီအမြန်ဆုံးအသက်သွင်းရမယ်ပေါ့နော်။ဒါနံပါတ်1။ဒါနံပါတ်2ကတော့ခုနကဒီကိုယ်စားလှယ်လောင်းနေရာပဲထွက်ထွက်ဝင်းရံလူတွေကပဲထွက်ထွက်ဒီအခြေအနေပေါ်မှာဒီခွင့်ပြုချက်တင်ရမယ်ဆိုတော့ဒီအခြေအနေတစ်ခုကိုထုတ်ပြန်ဖို့လိုပြီးတော့အဲ့လိုမျိုးတွေဒီတင်လာတဲ့အခါမှာလည်းဒီချက်ချင်းဒီလုံခြုံရေးပေါ့နော်ဒီလုံခြုံရေးကဒီလိုက်ပါသွားဖို့လိုတယ်လိုက်ပါဒီလိုလိုက်ပါသွားခြင်းအဖြစ်ဆိုရင်ဥမာပါတီတစ်ခုနဲ့တစ်ခုနဲ့ထိတိုက်တွေ့တဲ့အခါမှာဒါပြုတင်ပြီးတော့မှတားဆီးနိုင်တယ်နောက်တစ်ခုကတော့ဒီအာလီဝန်နေဆိုင်နေပေါ့နော်ဒါပြိပကဖြစ်တော့မဲ့အသွင်ကိုစောင့်နေပြီးဆိုတာနဲ့ဒါတွေ့တဲ့လူတွေကဒီကောက်ပတ်ဆိုင်လုံခြုံရေးကော်မတီကိုအကြောင်းကြားတာမျိုးတုံးမလို့ရှိရင်အနည်းဆက်ဆုံးရက်စခန်းကိုအကြောင်းကြားတာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေကိုပြုတင်ပြီးတော့မှဒီလုပ်တင်တယ်နောက်အရေးကြီးဆုံးတစ်ခုကတော့ခုနကဒီကောက်ပတ်ဒီလူမျိုးရေးနဲ့စီမံခန့်ခွဲရေးကော်မတီအနေနဲ့ကတော့ဒီကောစင်တာလေးဖွင့်တင်နေပေါ့နော်ဒီကောစင်တာလေးမှာဒီမက်ဆန်တာရှင်ပြည်သူလူထုတယောက်ယောက်ကပဲဖြစ်ဖြစ်ဒီရွေးကောက်ပွဲဆောင်ကြီးအဖွဲ့တွေကပဲဖြစ်ဖြစ်ဖုန်းဆက်လိုက်ပြီဆိုတာနဲ့ဒီနေရာမှာတော့ဒီပြိပကဖြစ်တော့မဲ့အခြေအနေကိုတွေ့နေရပြီးအခုအချင်းညာနေကြပြီချက်ချင်းဒီဟိုပါပေါ့နော်ဒီလူမျိုးရေးကိုလွှတ်ပေးပါဆိုလို့ရှိရင်ဒီလူမျိုးရေးကရောက်လာအောင်ပါပေါ့နော်ပြည်ပြည်ရွေးကောက်ပွဲနဲ့ပတ်သက်တဲ့ဒီပြိပခါတို့ဒီအကြံပတ်မှုတို့ဆိုတာကလည်းဒါတူတစ်ဖွဲ့တယ်ပေါ့နော်ကော်မရှင်တစ်ဖွဲ့တယ်နဲ့လည်းဒါလုပ်လို့ရတဲ့အနေအထားမျိုးမှမရှိဘူးသူကဒီလုံခြုံရေးလဲလိုအပ်တယ်အဲ့တော့ကျမတို့ကလည်းဆိုတော့သတင်းချက်လက်စစ်စစ်မှုတွေညံဆန်နေရမယ်ပေါ့နော်ညံဆန်နေရမယ်ချက်ချင်းတရားကအကြောင်းကြားပြီဆိုတာနဲ့တုတ်ပြန်ပြီးတော့မှဒီ action ယူတဲ့ဟာမျိုးပေါ့လေအဲ့ဒါမျိုးကိုတော့ဒီနှစ်ပတ်အတွက်တွင်မှာဒါအရေးတကြီးလှုပ်ဆောင်ချက်တယ်လို့ကျမတို့ကဒီအကြံပြုချင်တာပေါ့နော
်ဟုတ်ကဲ့ရှင်အဲ့တော့ဒီနှစ်2020ရွေးကောက်ပွဲထူးခြားချက်ကလည်းကယောဂါဖြစ်ပွားနေတဲ့အချိန်ဖြစ်တာပေါ့နော်အဲ့တော့ဒီလိုစီးရုံးရေးအောင်နိုင်ရေးတွေလူအုပ်စုလိုက်တွေတွာလာနေတဲ့အချိန်မှာဝင်းရံနေတဲ့သူတွေအတွက်တွေမကအောင်ပေါ့နော်အများပြည်သူရဲ့အသက်အန္တရာယ်လုံခြုံရေးအတွက်ကလည်းစိုးရိမ်ရာရှိပါတယ်ဒီတော့အရေးတကြီးလိုက်နာရမယ်လမ်းညွန်ချက်တွေကိုရောမမျှနန္ဒာအသင်းအနေနဲ့ဘယ်လိုအကြံပြုချင်တာရှိပါလဲရှင
်ပါတီက โอ้ตัวดีวันยันตุรีกูมาทับโพสต์ไปแล้วมาทับยันเนี่ยหามเรื่อยๆสิเนี่ยบ่เนาะถ้าไม่เลเวลที่จะจำไม่แม่ดีลงไหนกูจะรอดีคัดตัวเลยบ่เนาะมาโอ้ยันอยู่สุราบาลเลยปฏิวิหารอยู่ในห้องเมื่อดีมาห้องด่านอยู่เลยแค่นั้นเนี่ยบ่เนาะถ้าไม่เลเวลที่จะปูมูบิโรดีตั้งใจแต่ซิมิสิกันเนี่ยบ่เนาะอุมาปฏิวิหารมาทายาอุสุเรหามอยู่ทุกคู่แบบที่เพื่อดีลูกมีดูด่านอยู่แบบที่เพื่อเด็กลูกตัวเมื่อสุดโลชินเลยดีซิมิสิกันเนี่ ဒီအထူးရဲပေါ့နော်အခုဆိုရင်ကျွန်တော်တို့ကြည့်ရတဲ့လောက်ကဒီအထူးရဲတွေကိုဒီရေကောက်ပွဲနေတနေ့ပေါ့နော်ဒီရေကောက်ပွဲနေ့အတွက်ဒီတန်ဖိုးရေမယုံတုံးပစ္စည်းတွေတဲပို့ပြုတ်ပို့ပေါ့နော်အဲ့လိုမျိုးတွေအတွက်ပဲတာဝန်ပေးတယ်ဆိုကျွန်တော်တို့သိရတယ်ဥမာဒီမက်ဆေ့ချ်ရှင်းရေးပိုင်းနေအပြီးတော့ဒီဝန်ရမ်းသူတွေသွားတဲ့လမ်းတွေမှာဒီလုံခြုံရေးကိုမတွေ့ရဘူးပေါ့နော်ဒီလုံ ဒီကောက်ပွဲဆိုင်ရာပြည်ပခနဲ့ဒီအကြံဖတ်မှုတွေကိုပို့ပြီးတော့မှဒါဖြစ်လာနိုင်စေဖို့ပေါ့နော်ဆိုတော့ဒီအတွက်ကြောင့်မို့လို့ဆိုရင်ဒီမှာတို့ကဒီတင့်တော်တဲ့ထုတ်ပြန်ချက်တကူကိုဒီမှာတို့အမြန်ဆုံးဒါထုတ်ပြန်ချက်တွေပေါ့နော်ဥပမာဝင်းရံသူတွေဆိုလို့ရှိရင်လည်းဒါကွန်ပျူတာတရားမယ်ဆိုတဲ့ဟာမျိုးဒါမို့လို့ရှိရင်လည်းအဲ့ဒီမှာဒီလုံခြုံရေးလိုက်ပေးတာမျိုးပေါ့နော် မစီကန်နေမှာအဲ့ဒါဆိုရင်ခေါ်ယူတိပေးတဲ့အခြေအနေမျိုးတွေအဲလုံးလို့ရှိရင်လည်းဒါတတိမှုပြတဲ့အရာအမှုဖွင့်တဲ့ဟာမျိုးတွေပေါ့နော်။ဒါမျိုးတွေကိုတော့ဒါလောက်ဆောင်တဲ့လို့ထင်ပါတယ
်။ဟုတ်ကဲ့အခုပြောနေတာကတော့မျိုးပေါ်လူလူရဲ့လုံလုံရေးပေါ့နော်။နောက်တစ်ခုကတော့တိုင်းရင်းဒေသတွေကအထူးသဖြင့်ဒီတိုက်ပွဲတွေဖြစ်ပြီးတော့စေပရိပခါတွေဖြစ်နေတဲ့နေရာပေါ့နော်။မအဲ့မှာတက်မတော်ရဲ့အကြံပေးချက်အရာရွေးကောက်ပွဲကိုကျင်းပခွင့်မပေးတာတွေရှိတယ်။ဒါမဲ့ချင်းပြည်နယ်ပလောဝဘတ်ဆိုရင်ရွေးကောက်ပွဲကျင်းပခွင့်ပေးလိုက်တာရှိတယ်။အဲ့တော့ဒီလိုမျိုးနယ်မြေတွေကလုံခြုံမှုစိုးရိမ်စရာနေရာတွေကပြည်သူလူထုရဲ့လုံခြုံရေးအတွက်သက်ဆိုင်တဲ့ပြည်နယ်နဲ့တိုင်းတာဝန်ရှိတဲ့သူတွေရောနောက်ပြီးတော့မျိုးနယ်ရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေဘက်ကအရေးတကြီးဘာတွေဆောင်ရွက်ပေးသင့်တယ်လို့ထင်ပါလဲရှင
့်။အဓိကတော့လေဒီလိုနေရာမျိုးတွေမှာဒီလုံခြုံရေးပိုင်းပေါ့နော်အဲကျွန်တော်တို့ပြီးခဲ့တဲ့ဒီ3ရက်တာပေါ့နော်ဒီအောက်တိုဘာ19ရက်20 22မှာအဲကျွန်တော်တို့ဒီနိုင်ငံရေးပါတီ30ကျော်လောက်နဲ့ကျွန်တော်တို့ဒီဆွေးနွေးပွဲပေါ့နော်ဒီရွေးကောက်ပွဲပြည်ပခန့်နယ်လုံခြုံရေးဆိုင်ရာဆွေးနွေးပွဲဆိုပြီးကျွန်တော်တို့လုပ်ခဲ့တယ်နောက်ပြီးတော့ဒီရက်ဖက်အဖွဲ့60ကျော်ပေါ့နော်ဒီဒေတာတွင်ပေါ့ဒေတာဒီမှာရှိတဲ့ဒီ local CSO တွေပေါ့နော်ဒီ local CSO တွေကိုဖိတ်ကြားပြီးတော့ကျွန်တော်တို့အစည်းအဝေးတွေလုပ်တဲ့အခါမှာသူတို့ဘက်ကနေအကြံပြုတဲ့ဟာတွေရှိရပါတော့။ဟိုအထူးချိုးသဖြင့်ကတော့အဲ့လိုဒီဒေတာတွေမှာဆိုရင်ကျွန်တော်တို့ဒီရက်ဖက်လူမှုအဖွဲ့တွေနောက်ပြီးတော့ဒီသက်ဆိုင်ရာဒီရွေးကောက်ပွဲကော်မရှင်တို့နောက်ပြီးတော့ဒီစစ်ဆေးညီညာရေးကော်မတီတို့ဒီရွေးကောက်ပွဲလုံခြုံရေးဆိုင်ရာအဖွဲ့တွေပေါ့နော်။ပုံမှန်ဒါပြည်စုံမှုတွေကိုလုပ်ပြီးတော့ဒီချက်ချင်းဒီ alert လုပ်တဲ့စနစ်ပေါ့နော်။ဒီ alert လုပ်တဲ့စနစ်ကဘယ်နေရာမှာဆိုရင်တော့ဘာဖြစ်တယ်လုံခြုံမှုရှိတယ်မရှိဘူးနောက်ပြီးတော့လုံခြုံမှုရှိတယ်မရှိဘူးဆိုတာကလည်းကျွန်တော်တို့ကဟိုချက်ချင်းဆုံးဖြတ်လို့ရတာမျိုးမဟုတ်ပဲလေခါလေကြရင်လို့ရှိရင်တော့ဆင်းဆက်ညီနိုင်ခြင်းအဖြစ်သူကအဆင်ပြေသွားတဲ့အခြေအနေမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒီ engagement တွေကိုပို့ပြီးတော့မှလုပ်ပေးရမယ်ပေါ့နော်ဒီနေရာမှာဒီဆင်းဆက်ညီနိုင်ရေးဒီလုပ်တဲ့ဟိုအုပ်စုတွေကအားနည်းနေတယ်လို့ထင်တယ်ပေါ့နော်တစ်ဖက်နဲ့တစ်ဖက်နဲ့မဆွေးနွေးမိပဲနဲ့စကားမပြောမိပဲနဲ့လုံခြုံရေးအခြေအနေကောင်းမွန်တဲ့နေရာမှာလည်းဒါဒီကောက်ပွဲမကျင်းပအောင်ဆိုပြီးတော့မှဒီလိုက်မိတာရရှိနိုင်တယ်လို့တကယ်ဖြစ်နေတဲ့နေရာမှာလည်းပဲဒီပယ်သိမ့်ပယ်ထိုက်တဲ့ကြေးရွာတချို့ရှိနိုင်တယ်အတိကတော့စုံကြီးစကားပြောမှသာလေကျွန်တော်တို့ကဘယ်လောက်ချိန်နေပြီဖြစ်နေလဲဘလို့ဖြစ်နေလဲအဲ့ဒီဟာကဖြေရှင်းလို့ရကလားမရဘူးလားပေါ့နော်ဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့သိတိုင်းတယ
်နောက်တစ်ခုကရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးမှာအဓိကတာဝန်အကြီးဆုံးဖြစ်တဲ့အဓိကတာဝန်အရှိဆုံးဖြစ်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တာဝန်ရှိတဲ့သူတွေကိုရောဒီအချိန်လေးမှာအရေးကြီးလှုပ်ဆောင်ရမယ့်အချက်အပိုင်းကိုထပ်ပြီးသတိပေးချင်တာရှိပါလိမ့်ရှင်
။အဓိကလေကျွန်တော်တို့ဒီမှာကနှစ်ပိုင်းဖြစ်တာပေါ့နော်။ဟိုတစ်ပိုင်းကကြတော့ခုနကဒီ COVID ပေါ့နော်။ကျန်းမာရေး security ပေါ့။ဒီကျန်းမာရေးလုံခြုံရေးနဲ့နောက်တစ်ခုကဒီပြည်ပခန့်ဆိုင်ရာဒီလုံခြုံရေးတစ်ခုပေါ့နော်ဒီနှစ်ခုကိုဟိုတပိုင်းတစ်ထဲဒီဖြည့်ချင်းရတဲ့အခြေအနေဖြစ်တယ်ပေါ့နော်ဒါကလည်းဟိုကျွန်တော်တို့ဒီရက်ဖက်အဖွဲ့တွေကကျွန်တော်တို့တွေကဒါဒီဝေဖန်ပြောဆိုနေရဆိုပေမဲ့တကယ်တမ်းလက်တွေ့မှာဒီလုတ်ရတဲ့အခါမှာလည်းကိုယ်တိုင်ကိုယ်ကျလုတ်ရတဲ့အဖွဲ့အစည်းတွေအနေနဲ့တော့ဒါသူတို့မှလည်းအခက်ခဲတွေတော့ရှိမှာပေါ့နော်ဒီမထင်မှတ်ထားတဲ့ဟာတွေကိုဒါပြင်ဆင်ရတဲ့အားမျိုးပေါ့နော်ဆိုတော့အဲ့လိုမျိုးဟိုဒီဖြစ်တဲ့အခြေအနေပေါ်မှာဆိုရင်ကျွန်တော်တို့ကပြင်ဆင်ရမယ့်ဟာတွေကများတယ်များတယ်ဆိုတော့သူတစ်ဖြစ်ကတော့ဒီလိုရက်မျိုးမှာဒီက ก็ไปคอมมิชชั่นนี่เนี่ยอุมานี่เนี่ยไงปาร์ตี้เจียเนี่ยอาจารย์ดูเจตีกูเดาเช่าแต่อยู่ในรามยูบ่เนาะแต่ก็เลยใจเราเลยสิวิลูกจะสวดเชิงกูเนี่ยขาดใจเราสิวิเอลูมาฮอบบี้แม่เลยที่นี่มาเราดิลูกเช่นนี่เนี่ยอันทัศน์รู้เช่นเช็คเช่นพิเศษนั่นเนี่ยดิคอมมิวนิเคชันแล้วยังนี่ดิบ่เนาะแล้วยังนี่ดิวูจะมารู้ว่าดิชามาทับบุลูเลยเนาะตะกูว่าจ้ารอดิตาวันยิ้มดาวันคำบุบ่เนาะแต่ก็เลยใจเนาะจะมารู้เย่ดิลูกเฟ ဒီအချိန်တွေ့ချက်တွေကိုဟိုလုံးဆောင်နိုင်တဲ့ညတနိုင်ဆုံးလုပ်သွားတဲ့နေပေါ့နော်ဒီဟာကိုပဲပြောချင်တာ